ရခိုင်ပြည်နယ်ဘူးသီးတောင်နယ်မောင်းတော်မြို့နယ်တွင်မှညမထွက်အမိတ်ပုံမှန်144ထုတ်ပြန်ထားတာကိုနှစ်လထပ်မှတိုးမြင့်လိုက်ပြီးမဲ့လုံခြုံရေးအခြေအနေကတော့တည်ယူစရာသုံးသောဝါဖြစ်လာတာမရှိဘူးလို့တမတော်ဘက်ကပြောလိုက်ပါတယ်။ဒါပြင်ပေါတော်ပြင်ဖုန်ကြီးကျောင်းမှာခိုးလုံနေတဲ့ပုံတကြောမြို့နယ်ရွာကူးရွာကစစ်ပီးရှောင်ဒုက္ခတဲ့အတော်များများလည်းနေရပြန်သွားခဲ့ဖြစ်ပါတယ်။ရခိုင်လုံခြုံရေးအခြေအနေစုံစမ်းမေးမြန်းထားတဲ့ကိုနိုင်ခွင့်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတင်းတင်းနာနာတိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်2019ခုနှစ်ဖေဖော်ဝါရီလအတွင်းမှာဗုဒ္ဓတောင်နဲ့မောင်တော်မြို့နယ်မှာပုံမှန်144ညမထွက်ရမိတ်ထုတ်ပြန်ခဲ့ရတာပါအခုဇွန်လ9ရက်နေ့မှာတော့ညမထွက်ရအဲ့ဒီမိတ်ကိုသမ္မတထပ်တိုးပြီးမောင်တော်မြို့မှာဆိုရင်ည9နာရီကနေမနက်9နာရီထိဗုဒ္ဓတောင်မြို့နယ်မှာဆိုရင်ည10နာရီကနေနနက်4နာရီထိညမထွက်ဖို့ထုတ်ပြန်ပါတယ်မောင်တော်နဲ့ဗုဒ္ဓတောင်မြို့နယ်မှာလုံခြုံရေးစိတ်မထားရသေးတဲ့အခြေအနေကြောင့်ညမထော်ရမိတ်ကိုထပ်မံချခဲ့တာလို့မောင်တော်ခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကပြောပါတယ
်။စိတ်ချရတယ်လို့တက်ဖို့ကစတန်တိုးတာပေါ့။တော့တခါတော့နှစ်လပဲ။ဒါပေမဲ့မအားလို့ရင်းနေတဲ့စိတ်ချရတယ်ဆိုတဲ့အားနဲ့ကျွန်တော်ကထုတ်ပြန်ရတယ်။ပုံမှန်ကြတဲ့အစားစိတ်ချရတယ်
။ဗုဒ္ဓတော်မောင်တော်ဘက်မှာလုံခြုံရေးဆွေးဝါးမှုမရှိပေမဲ့ခရုစနေရတုံးအခြေအနေမျိုးညမထော်ရမိတ်ထုတ်ပြန်တာဖြစ်ကြောင်းသမ္မတသတင်းမှထုတ်ပြန်ရေးသွင်းမှုဗိုလ်မှူးချုပ်စွန်မင်းထွန်းကပြောပါတယ
်။ဒီလိုပတ်တန်းကုန်သွားတရားစစ်တီးဆုံးပြီးကြအခုကတော့အဲ့ဒီမှာတော့လုံခြုံရေးအခြေအနေရတော့ပုံတို့ကြဆိုးရတာတော့မရှိဘူး။ဒါပေမဲ့လူကြီးချင်းတို့ဒီစာကြီးရအောင်အခြေအနေဖြစ်ပါလေ။ထောက်ပြန်လာတော့ကျွန်တော်တို့ခရိုင်ကနေသူ့ရဲ့လုံခြုံလုံကြီးကျန်တဲ့မြို့နယ်ကနေခရိုင်ကိုတင်မဲ့ခရိုင်နေတော့ကျွန်တော်တို့တိုင်းဒေသတိုင်းဒေသမှာဆိုးရတယ်ဆိုးရတာလည်းဖွင့်ပြလိုက်တယ်ဆိုရင်လည်းထောက်ပြန်မပေါ်ပါဘူး။
မောင်တော်မျိုးနယ်မှာ2012ခုနှစ်အတွင်းဒေသတွင်းရခိုင်လူမျိုးနဲ့ခံနေမှုပြည်နယ်ဘွားတွေကြားလူမျိုးရေးပါရာရေးအသိကရုံဖြစ်ပေါ်တာကြောင့်ညမထော်ရမိတ်ကိုအဲ့ဒီတုန်းကထောက်ပြန်ခဲ့ရတာပါ။2019ခုနှစ်ဩဂုတ်လ25ရက်နေ့အာဆာရိုဟင်ဂျာဖွဲ့တိုက်ခိုက်မှုတွေဖြစ်တဲ့နောက်မှာလဲမောင်တော်မျိုးနယ်ဘက်မှာညမထော်ရမိတ်ထုတ်ပြန်ခဲ့ရပါတယ်။ဩဂုတ်လအထိနှစ်လနာထားတဲ့အခုညမထော်ရမိတ်ကတော့လုံခြုံရေးမတည်ငြိမ်သေးတဲ့မြတ်ထပ်မံထားရှိရအောင်မယ်လို့လဲမောင်တော်မျိုးနယ်အာဏာပိုင်တွေကပြောပါတယ်။တချိန်တည်းမှာပဲရခိုင်ပြည်နယ်ပုံလုံခြုံမျိုးနယ်ပေါက်တော့ပြင်ဖုန်ကြီးကျောင်းစစ်ပီးကျောင်းဒုက္ခသည်စခန်းမှာပင်းကြောင်နေရတဲ့စစ်ကြောင်အလုံးလေးပါနေရရင်းကိုပြန်သွားကြတယ်လို့စစ်ကြောင်စကားဥဆောင်စရာတော့သဘာဝနတိစရာတော်ကအခုလိုမိတ်ပါတယ်
အေးကျန်တော့မဟုတ်စစ်ကြောင်ကသူတို့တွေမှာတက်သွင်းနေတိုင်းလာကနေရုံသိမ်းသွားတယ်ဘာလို့စစ်ကြောင်ဆက်သွားတဲ့အခါကျတော့သူတို့ကစစ်ကြောင်မရှိတော့ဘူးပြင်ကြီးတွေပြောပြန်တာပေါ့ဗျာ2000တော့3000ဝန်းကျင်လောက်ပေါ့ဘူးရှိနေဆိုလုံးဝမပြန်တော့ဘူးခံတောင်းမပြန်တော့ဘူးအခုကျန်လာက230အနေနဲ့ဦးပါဒီနောက်သူက90နဲ့သုံးခုကျန်ပါလေဗျာ
စစ်ဆောင်ရွာက2000ကျော်ပြန်လာကြပြီခလောင်းကြီးကန့်ကန်စီရင်ပြင်ရဟတောင်အစရှိတဲ့ရွာ9ရွာကစစ်ကြောင်ဥယျာဉ်200ကျော်ကျန်ရှိသေးတယ်လို့ဆရာတော်ကမိန့်ပါတယ်။ဒုက္ခသည်စခန်းထဲမှာအေးရခိုင်လက်နက်ကိုင်ဖွဲ့တွေခူအောင်းနေတယ်ဆိုတဲ့တံတရားနဲ့ဆိုလဆယ်ရင်းတွေကတော့ပေါက်တော့ပြင်ဘုန်းကြီးကျောင်းစစ်ပြေဒုက္ခသည်စခန်းကိုတပ်မတော်ကနေဝိုင်းပတ်ရှာဖွေစစ်ဆေးမှုစူးစမ်းခဲ့ရမှာစခန်းဥဆောင်ဆရာတော်တွေကယူနီဖောင်းနဲ့ဝင်ခွင့်မပေးလို့တညလုံးဝန်းရံထားပြီးတင်းတင်းမာမာဖြစ်ခဲ့ပါသေးတယ်။ဆိုလာစပီးနေမှာတော့တန်ဃာတော်တွေလွတ်တော်ကိုယ်စလဲတွေဂျာဝင်ညီနိုင်ချက်ရတမတော်ရာရှိတွေပါဝင်အာနာပိုင်တို့ကနေဝင်ရောက်ဆစ်ဆေးရမှာထူးခြားမှုမရှိလို့အချင်းနေအေးချမ်းစွာနဲ့ပဲပြီးဆုံးသွားခဲ့ပါတယ်။ဒါပေမဲ့အဲ့ဒီနေ့မှာပဲလက်သေးထဲမှာရှိတဲ့ပေါက်တော့ပြင်းကြီးဝါသားတို့ကိုတမတော်ကနေဖမ်းဆီးသွားခဲ့တယ်လို့တဘာဝနဇီဆရာတော်ကအခုလိုစက်မိတ်ပါတယ
်။နေထဲမှာတယောက်ဖမ်းညာလာရတယ်။သူကပြန်မလွတ်ပြီး3ရက်ရှိပြီဒီနေ့ဆိုရင်သူမိသားစုတွေကလည်းရန်စိုးရင်ပြန်ပြီးတော့ဦးဇင်းတို့ကိုလာပြီးတော့ရှောက်ထားတာရှိတယ်။သူ့ကိုဖမ်းချုပ်ထားတာကဒီပေါ်နာဇောမျိုးနေကလက်ပစိုးဆိုတဲ့ကြီးရောမှာတက်သိနေခိုင်းလာတဲ့ခလာတုံးလေးတောက်ပါဗျာ
တမတော်တရင်မှန်ထုတ်ပြန်ရေးတွင်းမှုဘူမှုချုပ်စွန်မင်းထွန်းကတော့ရွာသားတွေကိုဖမ်းဆီးတာမရှိဘူးလို့ပြောပါတယ
်ရှိပါဦးကျွန်တော်တို့အင်းသာငောင်းဖြစ်သေးတာပြီးတော့အမမင်းကတော့ဆရာတော်ကြီးဖမ်းပြီးတဲ့အတွက်ဆောင်ပြီးတဲ့အတွက်နောက်မိလာဖမ်းပြီးတဲ့အတွက်ဒီငောင်းဖြစ်သေးတယ်ဖြစ်သေးပြီးတော့ဇွားတဲ့ဆုံးမဆစ်စင်းကြီးပဲလောက်ခဲ့ပါတယ်ဒီစီအခိုင်အမာဖန်စီရကျွန်တော်ပြရတော့တော့မရှိပါဘူ
းဗျ။ဒီခိုင်ပြည်နယ်တွင်လုံခြုံရေးရှင်တွေဟာအခုလတွင်တိတိကျကျတိုးတက်လာတယ်လို့တမတော်ဘက်ကပြောနေပေမဲ့လည်းဒေသခံတွေကတော့စိုးရိမ်မှုတွေရှိနေကြသေးပါ။အေးဒီခိုင်လက်နက်ကင်တွေကိုဒီခိုင်ပြည်နယ်တွင်အခြေချခွင့်မပေးနိုင်ဘူးလို့မြန်မာစစ်တပ်ကအကြံပေးပြောနေကြကြောက်လဲ။ဒေသတွင်စစ်ရေးပဋိပက္ခဟာပြည်နယ်မဲ့ပုံတော့မရှိသေးပါဘူး။အေးလက်နက်ကင်တွေဟာကြီးဝါတယ်နဲ့အရက်သားတွေကိုအကာအကွယ်ယူပြီးသူတို့ကိုတိုက်ခိုက်တာတွေရှိနေတယ်လို့လည်းမြန်မာစစ်တပ်ကပြောနေပါတယ်ခင်ဗျာ။